ကချင်ပြည်နယ်ဖားကန့်မြို့နယ်ဆိုင်းတောင်မှာစစ်ကောင်စီနဲ့ KIA ပူးပေါင်းတပ်တွေအကြားလွန်ခဲ့တဲ့ရက်တွေကတိုက်ပွဲတွေခေတ္တငြိမ်းနေခဲ့ရကတနင်္ဂနွေညကစတင်ပြီးတိုက်ပွဲတွေပြန်လည်ပြင်းထန်လာနေပါတယ်။ဒီကနေ့မနက်ပိုင်းမှာတော့ဖားကန့်ပြူဟာဂုံးကပြစ်တဲ့လက်နက်ကြီးဟာမြို့ရင်းကိုကျပြီးတော့မြို့သမီးတယောက်တိဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။
ဒီရပိုင်းကဒီငါးရက်ခဏညင်တော့ဘာလို့မတင်းညာစင်ပါရလောက်ကနေဆိုင်းတော်ဘက်ဆောင်တိုက်ပွဲကြီးပြန်ပြင်းထန်ပြီပေါ့နော်ဒီမနေ့အထိတောက်လျှောက်တညောင်းချပါတော့အဲဒီဖက်ကန်တမကုန်းကနေလည်းလည်းကြီးတောက်လျှောက်ပြစ်တယ်ပေါ့နော်ဒီမနေ့လေဒီဖက်ကန်တမကုန်းကနေဒီဖက်ကန်ဟိုကြောက်ဝိုင်းကိုလည်းကြီးနဲ့လမ်းပြတာပေါ့နော်ပြစ်တော့ဖက်ကန်မျိုးမရကိုအဲကြောက်ဝိုင်းကအသက်56နှစ်အရွယ်ဒီနေ့တရားပေါ့ဆင်းနေဆုံးသွားပေါ့နော်ဆိုင်းတော်တိုက်ပွဲကဒီနေ့ဆိုတလားပြည်ပေါ့နော်ဒီလူတွေအရောက်90မိသားရှိပြီအဲတန်ရရလည်းတော်တော်များတယ်နေမိအောင်လာရဲ300လောက်ရှိမှာပေါ့
လောလောဆယ်မှာတော့ဆိုင်းတောင်နဲ့အနီးဝန်းကျင်ကြေးရွာကဒေသခံတွေစစ်ဘေးလွတ်ရာအခြားကြေးရွာတွေကိုတင်းရှောင်နေတယ်လို့ဖားကန့်မြို့ပေါ်ရက်ွက်ကပြည်သူတွေဟာလည်းတိုက်ပွဲပြင်းထန်လာမှာကိုစိုးရိမ်တာကြောင့်ပြည်ကြီးနာမိုးကောင်စတဲ့မြို့ကြီးတွေစီတင်းရှောင်တာတွေရှိနေပါတယ်ဖားကန့်ဒေသခံကတော့ဖားကန့်ဒေသမှာစစ်ရှောင်ပြည်သူ1000လောက်ရှိနိုင်ကြောင်းခန့်မှန်းထားပြီးစစ်ဆောင်တွေဟာစားနပ်ရိက္ခာနဲ့နေထိုင်ရေးအတွက်အခက်အခဲရှိနေကြောင်းပြောပါရယ်။ဖားကန့်ဒေသမှာဖုန်းနဲ့အင်တာနက်လိုင်းတွေပြတ်တောက်နေတာဟာလနဲ့ချီကြာမြင့်နေပြီဖြစ်တာကြောင့်စစ်ဆောင်တွေကိုဆက်သွယ်ဖို့အခက်အခဲတွေရှိနေပါရယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းက KIA ပူးပေါင်းတပ်တွေဟာကချင်ပြည်နယ်အရှေ့ပိုင်းကချီပွေနဲ့ဆော့လော်မြို့တွေကိုသိမ်းယူခဲ့တယ်လို့ချီပွေပံဝါကားလမ်းကစစ်စေးဂိတ်နဲ့ပြည်သူစစ်ခန်းချို့ကိုလည်းသိမ်းယူခဲ့ပါရယ်။အဲဒီဘက်ကတိုက်ပွဲအခြေအနေကိုမေးမြန်းဖို့ KIA ပြန်ကြားရေးတာဝန်ခံကိုဆက်သွယ်ခဲ့ပြီးမဲ့ဆက်သွယ်မရခဲ့ပါဘူး။တချင်းတည်းမှာပဲရှမ်းပြည်နယ်မြောက်ပိုင်းမှာတော့တီဘောနဲ့နောင်ချူမြို့နယ်တွေမှာတိုက်ပွဲတွေဆက်လက်ပြင်းထန်နေပါတယ်။ TNLA တအံ့အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူလွေဦးကဒီကနေ့မှာလဲတီဘောမြို့ခလာရ23နဲ့နောင်ချူမြို့နယ်တောင်ခမ်းဘက်မှာလဲတိုက်ပွဲတွေဆက်လက်ပြင်းထန်နေကြောင်းပြောပါတယ
်။ဒီကနေ့မှာတော့တီဘောမှာဆိုရင်ခလာရ23မှာတိုက်ပွဲတွေပြင်းထန်မယ်။ပြီးတော့ဒီနောင်ချူမှာဆိုရင်တော့902နဲ့354မှာတိုက်ပွဲတွေပြင်းထန်နေတာဖြစ်ပါတယ်။
နောင်ချိုမြို့နယ်တောင်ခမ်းမှာအခြေစိုက်တဲ့အမြောက်စခန်းကုတ်ကေးဌာနချုပ်902နဲ့အမြောက်တပ်ရင်354တို့မှာတိုက်ပွဲဖြစ်ပွားနေကြတလားကြော်ကြမြင့်နေပြီဖြစ်တယ်လို့ဒီဘောမြို့မှာတော့ပြီးခဲ့တဲ့လလယ်လောက်ကတိုက်ပွဲတွေပြန်လည်ပြင်းထန်လာနေတော့ပါဒီလ9ရက်နေ့ညကစစ်ကောင်စီကဒီဘောမြို့ကိုလေကြောင်းကဘုံကျဲတိုက်ခိုက်တာတွေရှိခဲ့ပြီးဒီတိုက်ခိုက်မှုမှာဒေသခံတဦးသေဆုံးပြီးတော့ကလေးပါဝင်10ဦးဒဏ်ရာရခဲ့ကြောင်းတင်းနယ်လေးရဲ့ပြောရေးဆိုခွင့်ရှိသူကပြောပါတယ
်ဒီအောက်တိုဘာ9ရက်နေ့မှာစစ်ကောင်စီကဒီလေရင်ချက်ဖိုက်တာကနေတဆင့်ပေါ့နော်ပေါင်900ပုံပုံကျဲတိုက်ခိုက်တယ်အဲ့ဒီတိုက်ခိုက်မှုမှာရတာတအုပ်တိတ်ဆုံးပြီးတော့မှကလေးပါဝင်ဒေတာခံရှိဦးထိခိုက်တန်ရာရပါတယ်ပြီးတော့နေအိမ်နဲ့အခြားဆောက်ဦးတွေလည်းပြည့်စည်သွားပါတယ
်စက်တင်ဘာလ28ရက်နေ့ကနေ30ရက်အထိ3ရက်ဆက်ပုံကျဲတိုက်ခိုက်မှုမှာရတာ4ဦးတိတ်ဆုံးပြီးတော့11ဦးဒဏ်ရာရခဲ့ကြောင်းလဲတင်းနယ်လီကအော်တိုဝါလာ1ရက်နေ့ကသတင်းထုတ်ပြန်ထားပါတယ်ဒီလ6ရက်နေ့နေ့လယ်တနာရီခွဲအကျော်မှာလဲလာရှိုးမျိုးကိုစစ်ကောင်စီကလေကြောင်းကပောက်ကွဲအားပြင်းထန်တဲ့ဘုံနှလုံးကျဲချခဲ့ကြောင်းဒီတိုက်ခိုက်မှုမှာပြည်သူတဦးထိခိုက်ပြီးတော့နေအိမ်တချို့ပျက်စီးခဲ့ကြောင်း MND ကိုကန့်တက်ကသတင်းထုတ်ပြန်ထားပါတယ်။လာရှိုးမျိုးကို MND ကိုကန့်တက်သိမ်းယူပြီးနောက်ဩဂုတ်လ30ရက်နေ့ကနေအော်တိုဘာလ6ရက်နေ့အထိစစ်ကောင်စီကလေကြောင်းကနေအနည်းဆုံး12ကြိမ်ဘုံကျဲတိုက်ခိုက်ခဲ့ပါတယ်။ဒီလ4ရက်နေ့လေကြောင်းတိုက်ခိုက်မှုမှာတော့လာရှိုးမျိုးကထင်ရှားတဲ့ကွန်ရင်ဖျားကြောင်းကအဆောက်အဦတွေထိခိုက်ပျက်စီးခဲ့ပါတယ်။ဒီလိုမကြာခဏလေကြောင်းကတိုက်ခိုက်တာကြောင့်လာရှိုးမြို့ကံတွေကထပ်မံထွက်ပြေးတင်းရှောင်တာတွေလည်းရှိနေပါတယ်။ဒီအပိုင်းမှာတော့လာရှိုးမြို့အပါအဝင်တီဘောကြောင်းမဲနောင်ချိုစတဲ့မြို့တွေမှာဖုန်းလိုင်းနဲ့အင်တာနက်လိုင်းတွေပြတ်တောက်နေပါတယ်။လက်ရှိကချင်နဲ့ရှမ်းမြောက်ဒေသကတိုက်ပွဲသတင်းတွေကိုတော့စစ်ကောင်စီဘက်ကထုတ်ပြန်တာမတွေ့ရသေးပါဘူးခင်ဗျာ။